ကိုဗစ်ကပ်ရောဂါကြောင့်နေရက်ပြန်တောင်းချီတဲ့မြန်မာလူသားတွေနဲ့ပြည်တွင်းပိတ်သိမ်းစိတ်ယုံတွေကြောင့်မြန်မာနိုင်ငံမှာလူသားပိုရှံမှုတွေဖြစ်နေပါတယ်။ဒီလိုပိုရှံနေတဲ့လူသားအရင်းအမြစ်ကိုယာယီအလုပ်ကိုင်းတွေဖန်နေပေးဖို့စီးပွားရေးပညာရှင်တို့အကြံပြုထားတာကိုပြောပြမှာပါ။ကျွန်မကတော့စုစုပါကမ္ဘာကယောဂဖြစ်နေတဲ့အချိန်ပြည်ပရောက်မြန်မာအလုပ်သမားတွေအလုံးအရင်းနဲ့နေရက်ကိုပြန်လာကြတာပါပြည်တွင်းမှာလည်းပိုရှံနေတဲ့အလုပ်ကိုင်းတွေသလိုသူတို့လုပ်ငန်းမကျော်ကျင်းမှာကိုလည်းပညာရှင်တွေကစိုးရိမ်နေကြပါတယ်တစ်ဆက်တည်းမှာပဲပြည်တွင်းကလုပ်ငန်းတွေပုံမှန်မလဲပတ်နိုင်သေးပါဘူးပြည်ခွင့်နဲ့လုပ်ငန်းတချို့မှာလည်းရှိပြီးသားလုပ်သားအင်အားကိုအပြည့်အဝမသုံးနိုင်သေးတဲ့အခြေအနေမျိုးနေရက်ပြန်သူတွေအတွက်အခက်အခဲရှိကြောင်းပြည်တော်စိုးတွတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်းကပြောပါတယ်
လက်ရှိရှိနေတဲ့အလုပ်သမားတွေတောင်ပြေးပြေးဝဝပြန်ပြီးတော့အလုပ်ပေးဖို့လို့ရအခက်အခဲရှိနေစေဖြစ်တယ်ပေါ့နော်အဲ့ဟိုအကူလောက်တဲ့အလုပ်ကိုင်းခွင်လန်းတော့တိတ်ပြီးတော့မရှိတော့သေးဘူးလို့ပဲဆရာတို့တွေ့မိပါတယ
်လေယာစိုက်ပျိုးရေးလုပ်ငန်းတရိတ်ဆန်မွေးမြူရေးနဲ့ငါးပန်းလုပ်ငန်းဒီကဏ္ဍတွေမှာကျွမ်းကျင်မှုရှိတဲ့ဆိုလက်တလို့အလုပ်ကိုင်းရရှိရေးအတွက်အဆင်ပြေနိုင်မယ်လို့သူကပြောပါတယ်ကိုဗစ်ရောဂါနဲ့အတူအလုပ်လက်မဲ့နှောင်းကလည်းတကဘာလုံးအတိုင်းအတာနဲ့တက်နေကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကပြောပါတယ်ကမ္ဘာအင်အားကြီးနိုင်ငံအမေရိကန်ရဲ့အလုံးလမဲ့နှုံနှောင်း20ရာခိုင်နှုန်းအထိရောက်ခဲ့တာပါဒီလိုခက်ခဲနေတဲ့အချိန်နေရပြန်လာတဲ့ရွှေပြောင်းလုပ်သားတွေကိုအစိုးရကအလုပ်ကိုင်းဖန်တီးပေးဖို့ဆိုရင်လုပ်ငန်းကျွမ်းကျင်မှုနဲ့အသက်အရွယ်စီရင်ပြုစုပြီးအချိန်ယူလုပ်ဆောင်ရမယ်လို့ဒေါက်တာအောင်ကိုကအခုလိုပြောပါတယ
်ဒေတာတစ်ခုနဲ့ပြင်တယ်ကျွန်တော်တို့လေးချားခြင်းမတူဟိုတပါပါခြင်းမတူအဲဒါဥပမာရှမ်းပြည်နယ်ရဲ့လေးချားနဲ့ဟိုရခိုင်ပြည်နယ်လေးချားမတူဒီကအဲ့ဒါတွေကိုသိကြရတယ်ဘယ်လိုသုံးတယ်လဲအဲဒါလည်းတော့ကျွန်တော်ပြင်ပါလေကာလာတစ်ခုအချင်းတစ်ခုပြီးပြီးတော့အဆုံးခဲ့ရလိမ့်မယ်အဲဒီပေါ်မှာကျွန်တော်တို့ဘာနိုင်ကြီးဘယ်လောက်ထိသုံးမလဲဘယ်လိုပုံစံသုံးမလဲအဆုံးတဲ့အခါမှာဘယ်လောက်ထိစေးတော့ effect ကိုကျွန်တော်ပြောင်းနေရမယ်နော်အဲဒါလေးလည်းကျွန်တော်အများကြီးစဉ်းစားလို့လုပ်ပါမယ
်သူတို့ရဲ့သက်ဆိုင်ရာဒေတာအလိုက်ဘယ်လိုအလုပ်ကိုင်းတွေဖန်တီးပေးမလဲဆိုတာပပောင်းဆောင်ကနေစဉ်းစားရမယ်လို့သူကပြောပါတယ်မြန်မာအများစုရှိတဲ့ထိုင်းနိုင်ငံမှာလေကိုဗစ်နောက်ပိုင်းအခြေအနေကောင်းနိုင်ပေမဲ့လူတိုင်းအလုပ်ပြန်ရဖို့ကတော့ညှော်လင့်လို့မရဘူးလို့ထိုင်းရောက်မြန်မာအရေးကူညီသူကိုထူးချစ်ကပြောပါတယ်
။ဟိုတချို့ဆက်ယုံနေရတာကျွန်တော်တို့ကုန်ကြမ်းရောက်ပြီးဆိုလို့ရှိရင်တို့ရတာဟိုဒီထိုင်းနိုင်ငံကဇူလိုင်လလောက်ဆိုလို့ရှိရင်ပြန်လုပ်ငန်းတွေပြန်ဆောက်မယ်ဆိုတဲ့ပုံစံမျိုးတော့ဟိုတချို့လုပ်ငန်းတွေပေါ့အဲ့ဒါပြောထားတာရှိတယ်။ဒါကြောင့်မလို့ဟိုလုပ်ငန်းတဘာဝပေါ်တော့မတူဘူး။ပုံမှန်လည်းမူတည်ရလို့ကျွန်တော်တို့အနေနဲ့တွေးရှိရတာပေါ့။အဓိကဖြစ်တော့ဟိုတယ်ကကြီးသွားလုပ်ငန်းတွေမှာလုတ်ကင်နေတဲ့ရှီပန်းလုပ်သမားတွေကတော့ကျွန်တော်တို့အနည်းဆုံးနောက်ထပ်၄လ၅လလောက်မှပြန်ပြီးတော့အလုတ်ကင်နေနဲ့ပြန်ဆနိုင်မယ်လို့ကျွန်တော်တို့ညွှန်လင်းရကြပါဘူ
း။ဇွန်လ၂ရက်မနေ့ကတရုတ်ထိုင်းကိုရီးယားကမြန်မာတန်အမတ်တွေနဲ့နိုင်ငံတော်အတိုင်းအမြပုံကိုယ်တို့အင်တာနက်ပေါ်မှာတွေ့ခဲ့ပြီးမြန်မာလုပ်သားတွေပြန်ခေါ်ယူဖို့ကိစ္စကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။ကယောဂါပြည်မြန်မာနိုင်ငံသားတွေသက်ဆိုင်ရာနိုင်ငံတွေမှာဘယ်နှယောက်အလုပ်ပြန်ရမလဲဒါတွေလည်းရည်ရွယ်စဉ်းစားဖို့အတိုင်းအမြကပြောခဲ့ပါတယ်ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ